ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးနဲ့ရောက်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ထိုင်းလူဝင်မှုကြီးကြပ်ရေးဘျူရိုကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုသတိပြုလိုက်နာဖို့ဗီဇာသက်တမ်းကျော်လို့ရင်ဒဏ်ချေပေးရမယ့်အပြင်ပြည်ဝင်ခွင့်တွေပါပိတ်ခံရနိုင်တယ်ဆိုပြီးနိုဝင်ဘာလ10ရက်နေ့ကထိုင်းနိုင်ငံမှာရှိတဲ့မြန်မာသံရုံးကအသိပေးစာထုတ်ပြန်ခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းထောင်မတ်အေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံအတွင်းဗီဇာသက်တမ်းလိုနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေအနေနဲ့ဗာလက်မှတ်ပဲကင်ဆောင်ထားတာတရက်ကိုဘတ်900နှုန်းနဲ့စုစုပေါင်းဘတ်1000ထက်မပိုတဲ့ဒဏ်ကြေးငွေကိုထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကိုပေးဆောင်ရမှာဖြစ်ပြီးသက်တမ်းလွန်ကာလအလိုက်ပြည်ဝင်ဝင်ပိတ်ခံရမှာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ယုံကနိုဝင်ဘာလ10ရက်နေ့ကအသိပေးစာထုတ်ပြန်ထားတာပါမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံထဲမှာဗီဇာသက်တမ်းကျော်လွန်ပြီးနေထိုင်လာကြသူတွေများလာတာကတော့မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေထွက်လာပြီးကတည်းကအခုလိုများလာတာဖြစ်တယ်ဆိုပြီးစစ်မှုထမ်းဥပဒေကိုရှောင်ရင်းထိုင်းနိုင်ငံကိုထွက်လာခဲ့တဲ့လူငယ်တဦးက VOA ကိုပြောပါတယ်
။ဟုတ်ပါလားမပြန်ညားရဲအဓိကအချက်ကတော့ကျွန်တော်တို့ဒီဘောပေါ့နော်။မြန်မာနိုင်ငံမှာပထမအဦးဆုံးဒီဟိုစစ်မှုထမ်းဥပဒေကြောင့်ပေါ့နော်အဲ့ဒါလေကျွန်တော်အဦးဆုံးအချက်ကတော့လူငယ်ယောက်ျားလေးတွေရောမိန်းကလေးတွေရောပေါ့နော်လူစုမှုထမ်းဥပဒေကြောင့်ပထမဆုံးအချက်ကအခြားချက်တွေဆိုရင်တော့ကျွန်တော်တို့အခုဒီကွာပေါ့ဒီတော်တော်များနေရာဒေသတွေမှာကြတော့ဒီလိုဟာကျွန်တော်တို့အခုတိုက်ပွဲတွေဖြစ်တယ်အဲကြောင့်မလို့ပညာသင်ကြားခွင့်ပညာသင်ကြားတာတော့ဆက်လုပ်လို့မရတဲ့ကြောင့်မလို့ဒီဘက်ကိုလာပြီးတော့ပညာသင်တဲ့လူတွေရတယ်ငါတင်ကြရတယ်ဒီအလုတ်ကိုင်အလုတ်လာလို့တဲ့လူတွေလောက်ကြရခင်ဗျာဟုတ်ဟုတ်ကဲ့အဲစစ်မှုထမ်းဥပဒေထွက်ပြီးရဲ့အချိန်မှာတို့ဒီဘက်ဒီထိုင်းနိုင်ငံကိုဟိုနီလန်းမျိုးစုံနဲ့လာတဲ့လူတွေများတယ်ခင်ဗျာဟုတ်မြန်မာနိုင်ငံသားတွေမပြောင်းတဲ့လူကတော့ပုံများတယ်ခင်ဗျာဟုတ်အရင်ထပ်ပုံပြီးတော့ဒီထိုင်းနိုင်ငံရဲ့နေရာဒေသဒီဒီမှာအသေးခံပြီးတော့တို့ကထောက်ထားမရှိဘဲနဲ့နေရတယ်ပေါ့နော်အဲ့လိုဟုတ်
အလားတူရွှေပြောင်းလုပ်သမားတွေကြားထဲမှာလည်း MOU နဲ့လာပြီးအလုပ်လုပ်ခွင့်ဗီဇာတက်တန်းကုန်ဆုံးတာတောင်မှမြန်မာပြည်ကနိုင်ငံရေးအခြေအနေတွေစိတ်ရေးမငြိမ်သက်မှုတွေကြောင့်ပြန်ရင်စစ်မှုထမ်းရမှာစိုးတာကြောင့်နေရက်မပြန်ကြသူတွေလည်းများလာတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူတွေကပြောဆိုခဲ့ပါတယ်ဒီအတွက်ဗီဇာတက်တန်းကျော်လွန်နေထိုင်သူတွေထဲမှာလည်းနိုင်ငံကူးစာအုပ်ကင်ဆောင်ထားတဲ့အလုပ်သမားတွေလည်းပါဝင်တယ်လို့လည်းအလုပ်သမားရေးလှုပ်ရှားသူကိုရဲမင်းကလည်းပြောပါတယ်
လက်ရှိထိုင်းနိုင်ငံမှာဒီ overstay ဖြစ်တဲ့လူတွေရောဆက်ပြီးတော့ဟိုထောက်ထားမဲ့တွေရောပြီးတော့အခြေအနေကကျွန်တော်တို့လုံးဝမြန်မာပြည်ကိုပြန်လို့မရတော့တဲ့လူတွေရောမပြောင်းရင်တဲ့လူတွေရောအဲအဲ့လိုမျိုးဟိုလူတွေမြောင်များစွာပေါ့နော်ဟိုအတန်းစားမျိုးစုံရှိတယ်အဲအဲ့တော့အထူးသဖြင့်ဒီအလုပ်သမားတွေပေါ့နော်အလုပ်သမားတွေအခုချိန်မှာမြန်မာပြည်ကိုပြန်ဆိုလည်းမပြောင်းရင်ရင်တော့ဆိုမြန်မာပြည်ပြန်ဖို့ပဲစူးစမ်းလုပ်ကြတာလေအခုချိန်မှာဆိုမြန်မာပြည်ကိုဘယ်မှမပြောင်းရင်ရအောင်အဲ့တော့တရှိအချိန်ကြီးရဒီထိုင်းနိုင်ငံထဲမှာဒီ overstay ဖြစ်တဲ့လူတွေကတော့များနေမှာပဲ
မြန်မာတန်ယုံကတော့ထိုင်းလူဝင်မှုကြီးကြပ်ရေးဘူရိုကအဲ့ဥပဒေတွေစည်းကမ်းတွေကိုလိုက်နာဖို့အတွက်အသိပေးချက်ထုတ်ပြန်ထားပြီးနေထိုင်ခွင့်ကိုတက်တန်းတိုးဖို့တွေကိုနိုဝင်ဘာလ10ရက်နေ့မှာသတိပေးထားပါတယ်။ဗီဇာတက်တန်းကျော်လွန်နေထိုင်နေတဲ့မြန်မာနိုင်ငံသားအများစုကတော့နိုင်ငံကူးစာအုပ်တွေမှာဗီဇာတက်တန်းတိုးတာတွေကိုမလုပ်တော့ဘဲထိုင်းနိုင်ငံမှာနောက်ထပ်လုပ်ပေးမဲ့အလုပ်လုပ်ခွင့်လက်မှတ်တွေရရှိဖို့အတွက်ကိုပဲစောင့်မျှော်နေကြပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာ6တန်းထက်မနည်းရှိတယ်ဆိုပြီးအလုသမားရေးလှုပ်ရှားသူတွေကခံမှန်းကြပြီးတရားဝင်အထောက်အထားရှိတဲ့မြန်မာတွေကတော့နှစ်တန်းကျော်သာရှိပါတယ်ရှင်